မေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဆိုနိုင်ရေးပြောလာတဲ့ပထမဦးဆုံးသော Republican အမတ်ဖြစ်တဲ့မီရှိဂန်လွှတ်တော်အမတ် Justin Amash ဟာဘာမှအရေးမပါဘူးလို့သမ္မတထရမ့်ကတနင်္ဂနွေနေ့မှာပုတ်ခတ်ပြောဆိုလိုက်ပါတယ်။အမေရိကန်ခေါင်းဆောင်ကသူဟာတက်တန်း5ကြိမ်ရွေးကောက်ခံရသူအောက်လွှတ်တော်အမတ်ကိုဘယ်တော့ကမှထောက်ခံသူမဟုတ်ကြောင်းလည်းပြောပါတယ်။အောက်လွှတ်တော်အမတ် Amash ကအငင်းခုန်တွေကြားကနေသူနာမည်ရဖို့အတွက်ကြီးမြတ်တဲ့ Republican အတွေးခေါ်တွေမူဝါဒတွေနဲ့သူ့အပေါ်ဆန့်ကျင်တာလို့လဲသမ္မတကဆွဆွဲတာပါ။အမက်ဟာအတိုက်ခံတွေစိတ်ကြိုက်လုပ်နေတဲ့အရှုံးသမားတယောက်လို့လဲသမ္မတထရမ့်ကပြောပါရယ်။ဒါပေမဲ့လည်းဒီဒီမိုကရက်အောက်လွှတ်တော်အမတ်တချို့ကတော့သမ္မတထရမ့်ကိုတရားစွဲဆိုနိုင်ရေးပြောဆိုနေပေမဲ့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပယ်လိုစီကတော့တရားစွဲဆိုရေးကြားနာမှုတွေစဖို့အတည်ပြုချက်မပေးသေးပါဘူး။သမ္မတထရမ့်ရဲ့စီးပွားရေးနဲ့ပတ်သက်တဲ့ဆွံ့နွယ်မှုတွေအခွန်ကိစ္စနောက်အင်ဗီဒိုမှာနှစ်နှစ်ကြာသမ္မတရဲ့လှုပ်ဆောင်ချက်တွေပေါ်လွှတ်တော်ကော်မတီကစုံစမ်းမှုအစ်စ်တွေလုပ်နေတာနဲ့အတူဖြစ်နိုင်ခြေတွေကိုလမ်းဖွင့်ထားဆဲဖြစ်ပါရယ်။